တော်ရရှိမြခင်ယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ပိုင်ရှင်သခင်ဖရာအဖြစ်လက်ခံယုံကြည်ကိုးကွယ်သူခရိယန်တွေဟာတမန်တော်ကိုသိရှိကြပြီးဖြစ်တာကြောင့်အချင်းချင်းတိုက်တွန်းနှိုးဆော်သတိပေးဖို့မလိုတော်ဘူးတဲ့လားခရစ်တော်ရဲ့တရားတွေကိုငါတို့သိပြီးသားပါလာပြောမနေစမ်းပါနဲ့လို့ပြောကြတဲ့ခရိယန်တွေဟာဘယ်လိုခရိယန်မျိုးတွေလဲကလိန်စိတ်ညာစင်နာတွေအလေအညာတွေကိုသိနေကြပြီမဲ့လို့လဲဆက်လက်သတိပေးနှိုးဆော်နေစေဖြစ်တဲ့အကြောင်းဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်သမားချမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး2အခန်းငယ်20နဲ့21တို့ကိုဒီကနေ့သင်သိရသောသမားချမ်းစီစဉ်မှလေ့လာမှာဖြစ်ပါတယ်။မူသာရှိသမျှဟာသမာတရားနဲ့မဆိုင်တာကိုသိနေကြတဲ့ခရိယန်တွေဖြစ်နေကြပြီမဲ့လို့လဲဆက်လက်ရေးသားသတိပေးတိုက်တွန်းနှိုးဆော်မြဲဖြစ်တဲ့ရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး2အခန်းငယ်20နဲ့21တို့ကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်ရှင်းလင်းတင်ပြထားပါတယ်
။ရှင်သားတို့ယခုကာလသည်နောက်ဆုံးသောကာလဖြစ်ခရစ်တော်၏ရန်သူကြီးဟုသောအန်တီခရစ်ပေါ်လာကြောင်းကိုသင်တို့ကြားရသည့်အတိုင်းယခုပင်အန်တီခရစ်အများရှိကြ၏။ထို့ကြောင့်ယခုကာလသည်နောက်ဆုံးသောကာလဖြစ်သည်ကိုသိရ၏။ထိုသူတို့သည်ငါတို့ထံမှထွက်သွားကြ၏။သို့တော်လည်းအထက်ကငါတို့နှင့်မဆက်ဆိုင်ကြ။ငါတို့နှင့်ဆက်ဆိုင်ခြင်းငါတို့နှင့်အတူနေကြလိမ့်မည်ထိုသူအပေါင်းတို့သည်ငါတို့နှင့်မဆက်ဆိုင်ကြောင်းကိုထင်ရှားစေခြင်းဟာငါတို့ထံမှထွက်သွားကြ၏အထက်ပါအတိုင်းကြားနာခဲ့ရပါသောရှင်ယောဟန်ဩဝါဒစာပထမစာဆောင်အရာကနဦးအသင်းတော်ဆိုတဲ့ယုံကြည်ခြင်းအဖွဲ့အစည်းကြီးမှခရစ်တော်ဆန့်ကျင်ရေးသမားအန်တီခရစ်တီရှိနေပြီအန်တီခရိုက်စ်တီရှိနေပြီအဲ့ဒီလိုတည်ရှိလာနေတဲ့အန်တီခရိုက်စ်တီပေါ်လာတာကိုကအသင်းတော်ရဲ့အလွန်ရှည်လျားလှသောသမိုင်းကာလကြီးရဲ့ဂန္ဓာအဆင့်ဆင့်မှာအသင်းတော်နဲ့အပြိုင်တီမဲ့အဖြစ်လောက်ရတွေ့စာရမဏတ်ရဲ့အနောက်အရှက်တွေ့မိစ္ဆာဝါဒီတွေဟာတည်ရှိနေမယ်ဆိုတဲ့နမိတ်လက္ခဏာပဲဖြစ်တယ်ဆိုတဲ့အချက်တွေ့ကိုကျွန်တော်တို့ပြီးခဲ့တဲ့သင်ခန်းစာတစ်လျှောက်မှာတင်ပြခဲ့ပြီဖြစ်ပါတယ်။ထိုသူတို့သည်ငါတို့ထံမှထွက်သွားကြ၏။အထက်ကာလကတည်းကပင်ဖြင့်ငါတို့နှင့်မဆက်ဆိုင်ကြလေတော့အတူမနေနိုင်ကြဘူး။အဲ့ဒီလိုမဆက်ဆိုင်ခြင်းကိုလေငါတို့ထံမှထွက်သွားခြင်းအပြင်ပေါ်ပြသက်သေတည်လျက်ရှိပါ၏အဲ့ဒီအတိုင်းပါပဲအဲ့ဒီအပိုက်ကလေးမှာကက်တင်ရှင့်ကိုငွေ30လောက်နဲ့တစ္ဆာဖောက်ခဲ့တဲ့ယူရရှကာယုတ်အကြောင်းတွေကိုထည့်ပြီးတော့ကျွန်တော်ရှင်းလင်းပြသစွာတင်ပြပေးခဲ့ပါတယ်မိ쇠တို့လည်းများစွာသဘောပေါက်နားလည်နိုင်လိမ့်မယ်လို့ကျွန်တော်အောက်မေ့မိပါတယ်ယူရရှကာယုတ်ရဲ့ထွက်ခွာသွားခြင်းသခင်ကိုတောင်းပန်အသနာခံဖို့အခွင့်အရေးတွေကိုတခုမှအသုံးမပြုနိုင်ရှာပဲကိုကိုကိုအဆုံးစီရင်သွားခဲ့ခြင်းဆိုတဲ့အကြောင်းတွေဟာတည်တည်ချေချာမိတ်ဆွေတို့ကျွန်တော်တို့အနေနဲ့ပြန်ပြီးစဉ်းစားလိုက်ရင်အစကတည်းကခိုင်မာတဲ့နှလုံးသားနဲ့လာတဲ့အပြစ်ဘဝရဲ့သရုပ်ပဲခရစ်တော်၌အသက်မွေးဖွားခြင်းကိုမခံယူတဲ့ဘဝရဲ့သရုပ်သကံပဲဆိုတာတွေကိုကျွန်တော်တို့အလေးအနက်စဉ်းစားမိနိုင်အောင်လို့ကျွန်တော်ဖော်ပြပေးခဲ့ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီလိုယူရရှကာယုတ်ရဲ့ဖြစ်ပုံတွေအကြောင်းကိုစဉ်းစားရင်းနဲ့အဲ့ဒီအချိန်ကာလတုန်းကသင်သိရသောသမာကျမ်းသင်ခန်းစာတချို့ကိုလည်းကျွန်တော်ပြန်ပြီးတော့အမှတ်ရမိတာတွေကိုလည်းပြန်ပြီးတော့တင်ပြပေးခဲ့ပါသေးတယ်။မိတ်ဆွေအပေါင်းတို့ရှမာသက်ခရစ်ဝင်ကျမ်းအခန်းကြီး26ရဲ့အငယ်20ကနေ22အတွင်းကိုပြန်ပြီးကြည့်မယ်ဆိုရင်ကက်တင်ရှင်သခင်ဟာတပည့်တော်တစ်ချိန်နှစ်ပါးနဲ့အတူစပွဲမှာလဲလျောင်းရင်းနဲ့တစုံတယောက်သောသူကားတော့ဖြစ်ဟိငါကိုရန်သူလက်ကိုအနှံလိုက်မယ်ဆိုပြီးတော့ပြောတဲ့အချိန်မှာတပည့်တော်တွေအကုန်လုံးဟာကြက်သေးသေးသွားကြပြီးတော့ဝန်းနေပန်းနေဖြစ်သွားကြရတယ်။ပြီးတော့မှသခင်အကျွန်ုပ်လောအကျွန်ုပ်လောဆိုပြီးတော့ကိုစီကိုငှမေကွန်ထုတ်ခဲ့ကြတယ်ဆိုတာတွေ့ကိုအဲ့ဒီရှင်မသက်ခရစ်ဝင်ကျမ်းမှာကျွန်တော်အသေးစိတ်တွေ့ကြရပြီဖြစ်ပါတယ်။မိတ်ဆွေအပေါင်းတို့အဲ့ဒီလိုအကျွန်ုပ်လောအကျွန်ုပ်လောလို့သူတို့ကိုစီကိုငှမေးခဲ့ကြတာတွေ့ဟာသူတို့ရဲ့မသိစိတ်ထဲမှာပင်လျှင်သူတို့ဟာဖောက်ပြန်တတ်ပါသောဇာတိပဂရိသားတွေဖြစ်ကြတယ်။လူသားဆိုတဲ့အပြစ်သတ္တဝါဟာအစဉ်တစိုက်ရိမ့်ညွဲ့ပါလျာအပြစ်တရားကိုသိမ့်ပြီးတော့ထိကပ်နီးစပ်သောသတ္တဝါတွေဖြစ်တယ်။ဒီဟာတွေကိုဝန်ခံလိုက်တဲ့သဘောပဲ။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။ကျွန်တော်မိတ်ဆွေတို့ရဲ့အသက်တာတွေအသီးသီးအတွက်လေ။အဲ့ဒီလိုဗီဇအပြစ်တို့ထကြွပြီးတော့အခါမလတ်ချွတ်ချော်အားနေတတ်ခြင်းတွေဖြစ်တတ်တာပဲဆိုတဲ့အကြောင်းတွေကိုဒီသမိုင်းကြောင်းဖြစ်ရအပေါင်းတို့ဟာမမေ့တိုက်ပါသောသင်ခန်းစာတွေအဖြစ်သတိပေးလျက်ရှိနေတယ်ဆိုတာကိုကျွန်တော်အနေနဲ့တင်ပြပေးခဲ့ပြီးဖြစ်ပါတယ်။မိတ်ဆွေအပေါင်းတို့အဲ့ဒီရှင်မသက်ခရစ်ဝင်ကျမ်းကဖော်ပြချက်ကလေးတွေကိုအလွန်ပြည့်ပြန်ပြီးတော့ကြည့်ကြပါ ညာဦးရန်အချိန်ရောက်မှတပည့်တော်တကြိမ်နှစ်ပါးတို့နှင့်အတူစပွဲ၌လျောင်းတော်မူ၏။စား၍နေကြစဉ်ကိုတော်ကငါအမှန်ဆိုသည်ကသင်တို့တွင်တစုံတစ်ယောက်သောသူသည်ငါကိုအနှံလိမ့်မည်ဟုမိန့်တော်မူလျင်တပည့်တော်တို့သည်အလွန်ဝန်း내၍သခင်အကျွန်ုပ်လောဟုအသီးအသီးမေးလျှောက်ကြ၏။ကိုတော်ကလည်းငါနှင့်အတူပကံတွင်လက်၌သောသူသည်ငါကိုအနှံလိမ့်မည်။ကျမ်းစာလာပြီးအတိုင်းလူသားသည်တွားရမည်သောတော်လေလူသားကိုအနှံသောသူသည်အမင်္ဂလာရှိ၏ထိုသူသည်ဖွားမြင်ခြင်းကိုမခံရလျှင်အနေသာ၍ကောင်းသည်ဟုမိန့်တော်မူ၏ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ငါ၌တည်နေကြလောငါသည်လည်းသင်တို့၌တည်နေမည်ဆိုရက်ကိုကိုကိုမှန်သောစပြည့်နွယ်ပင်အဖြစ်တင်စားခဲ့လေသူကယ်တင်ရှင်သခင်ခရစ်တော်၌တည်နေနိုင်ပါမှတော်ယုံကြတဲ့ကျွန်တော်ရဲ့ဘဝအတွက်ပြီးခဲ့တဲ့အငယ်16နဲ့18တို့ဖော်ပြချက်တွေဟာလေပူပူနွေ့နွေ့အဆုံးအမတွေအဖြစ်တည်ရှိနေပါသေးတယ်။ဟုတ်ပါတယ်။လောက၌ရှိသမျှသောအရာတည်းဟုသောကိုယ်ကာယတတ်မဲ့ခြင်းမျက်စိတတ်မဲ့ခြင်းလောကီစည်းစိမ်၌ဝါကြွားခြင်းတို့သည်ခမည်းတော်နှင့်မဆက်ဆိုင်လောကနှင့်သာဆက်ဆိုင်ကြ၏။လောကနှင့်လောကီတတ်မဲ့ခြင်းသည်၍သွား꽌ပြောက်တတ်၏။ဖျားသခင်၏အလိုတော်နှင့်အညီကျင့်သောသူမူကားနေဆာသာဝရတီဤတမန်တော်ကြီးရှင်ယောဟန်ပူပူနွေးနွေးဖော်ပြသွားခဲ့တဲ့အဆုံးအမဖြစ်ပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့နောက်တစ်ခုအရေးကြီးနေတာကတော့ထိုသူတို့သည်ငါတို့နှင့်မဆိုင်ငါတို့ထံမှထွက်သွားကြ၏ဆိုတဲ့စကားသံအထအသူဟာလေအတော်ကြီးကိုပြင်းထန်တဲ့ကြေညာချက်ထုတ်ပြန်သံလို့ကျွန်တော်သင်သိရတော့တမန်ကျန်အဖွဲ့အနေနဲ့တင်ပြလိုပါတယ်အခန်းကြီး1မှာတော့ကိုကိုကိုအပြစ်မရှိဘူးဒုစရိုက်လုံးဝကင်းနေဆိုတဲ့ခံယူချက်တွေဟာလူလိန်လူကောက်တွေရဲ့ခံယူချက်တွေပဲလို့ဆိုခဲ့စဉ်ကအတိုင်းပါပဲတမန်တော်ကြီးရှင်ယောဟန်ရဲ့ပြောဆိုသံဟာမှန်ပါဝင်နေတယ်ဒေါသရသမြောက်နေတယ်လို့ကျွန်တော်သုံးသပ်နိုင်ပါ रे ကောင်းပါပြီမိတ်ဆွေတို့အခုလို့တမန်တော်ကြီးရှင်ယောဟန်အနေနဲ့သူ့ရဲ့မေတ္တာဩဝါဒတွေကြားထဲမှာခတ်မာမာထန်ထန်သတိပေးဆုံးမချက်တွေကိုထည့်ပြီးပြောနေတာဟာလေသူကိုယ်တိုင်သခင်လောကမှာအသက်ရှင်စဉ်ကဖော်ပြခဲ့တဲ့တရားသဘောတွေနဲ့ကျွန်တော်တို့ကိုမကင်းကွာစေခြင်းလို့ပဲယုံကြည်ခြင်းအနှစ်သာရတွေကိုခံယူစေခြင်းလို့ပဲဆိုတာကိုကျွန်တော်တို့မြင်တတ်ဖို့လိုပါတယ်ဆင်ခြင်တတ်ဖို့လိုကြပါလိမ့်မယ်နီကောဒင်ဆိုတဲ့ပါရိရှဲကျမ်းတတ်ကြီးဘာသာရေးခေါင်းဆောင်အစ်စ်မျိုးကလူတစ်ယောက်ကိုကယ်တင်ရှင်သခင်ခရစ်တော်ဟာညတညမှာအခိုင်အမာသွန်သင်ပေးခဲ့တဲ့အချက်တစ်ခုကိုတမန်တော်ကြီးရှင်ယောဟန်ဟာသူ့ခရစ်ဝင်ကျမ်းမှာကိုယ်တိုင်မှတ်တမ်းတင်ခဲ့ပြီဖြစ်ပါ रे အခုသူ့ရဲ့ဩဝါဒစာတဲကငါတို့နှင့်ဆက်ဆိုင်သောသူဆိုတာတွေ့ဟာခရစ်တော်၌အသစ်ပြုပြင်ခြင်းရှိသူဝိညာဉ်တော်အားဖြင့်အသစ်မွေးဖွားခြင်းကိုခံယူထားသူများကိုဆိုလိုခြင်းပဲဆိုတာကိုအဲ့ဒီကျမ်းအားဖြင့်ပြန်ပြီးတော့သဘောပေါက်နိုင်ပါ रे ဒါကြောင့်မလို့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး3အငယ်9မှ9ကိုပြန်လည်နားဆင်ကြည့်ကြပါအောင်စုယေရှုကလည်းရေနှင့်ဝိညာဉ်တော်မမွေးသောသူမည်သည်ကဖျားသခင်၏နိုင်ငံတော်သို့မဝင်ရဟုငါအမှန်အကန်ဆို၏။ဇာတိပဂိမွေးသောအရာသည်ဇာတိပဂိဖြစ်၏။ဝိညာဉ်တော်မွေးသောအရာသည်ဝိညာဉ်ဖြစ်၏။ဒုတိယမွေးခြင်းကိုခံရမည်ဟုငါဟောပြောသည်ကိုအံ့ဩခြင်းမရှိနှင့်တဲ့မိတ်ဆွေတို့တတ်ရှင်းအပေါင်းတို့ဒါဟာကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်ပါရိရှဲကျမ်းတက်ကြီးနီကောဒင်ဆိုတဲ့ပုဂ္ဂိုလ်ကိုဖော်ပြပြောဆိုဆုံးမခဲ့တဲ့စကားသံဖြစ်ပါတယ်။ဒါကိုတမန်တော်ကြီးရှင်ယောဟန်ကိုယ်တိုင်မှတ်တမ်းပြုခဲ့ခြင်းပါ။မိတ်ဆွေအပေါင်းတို့ခရစ်တော်၌အသစ်သောလူသားဖြစ်ဖို့အတွက်ဆိုတာဟာနာမည်ခံယူယုံလောက်နဲ့မရတဲ့ပြောင်းလဲမှုဆိုတာကိုကျွန်တော်သဘောပေါက်ဖို့လိုပါတယ်။ကျွန်တော်ကိုယ်တိုင်ကိုယ့်ဘာသာကိုဆန်းစစ်ကြည့်ဖို့လိုတယ်။ကျမတို့ကိုယ်တိုင်ဆန်းစစ်ကြည့်ရမယ်ဆိုတဲ့အဆင့်ဖြစ်တယ်လို့ကျွန်တော်ဆိုချင်ပါတယ်။ကားရင်တော်ဘောကအလင်းတရားဖြစ်ပါသောသခင်ခရစ်တော်ကိုမျှော်ကြည့်ပြီးတော့နောင်တနဲ့ကြိုးပဲ့ကြေးမွသောစိတ်အစဉ်နဲ့အမှန်တကယ်ယုံကြည်ခြင်းရှိကြပြီလားနှုတ်ကပတ်တော်ကိုအမှန်တကယ်အားကိုးခိုးလှုံနိုင်ကြပြီလားကိုယ့်ရဲ့အသက်ဆန်းရည်အသက်မုန်ဖြစ်တဲ့နှုတ်ကပတ်တော်၌ဘဝကိုပုံ၍မွေ့လျော်နိုင်ပြီလားရောင်ရဲတင့်တိမ်နိုင်ပြီလားဆိုတဲ့အချက်တွေးဟာအရေးတကြီးစဉ်းစားဖို့ရန်ဖြစ်လာပါလေမိတ်ဆွေအပေါင်းတို့တမန်တော်ကြီးရှင်ပေါလုတယောက်ဂလာတိအသင်းတော်ကိုရေးသားပေးပို့ခဲ့တဲ့ဩဝါဒစာအခန်းကြီး6အငယ်14နဲ့15မှာဆိုရင်ကျွန်တော်လူဘဝအသက်တာဆိုတာဟာဘာဆိုဘာမှကြွားဝါနေစရာအကြောင်းမရှိ ခရစ်တော်၌လူသစ်ဖြစ်ဖို့သာလျှင်အဓိကဆိုတာကိုတမန်တော်ကြီးရှင်ပေါလုပြင်းပြင်းထန်ထန်ဖော်ပြပေးခဲ့ပါတယ်။ဟုတ်ပါတယ်။ဂလာတိဩဝါဒစာအခန်းကြီး6အငယ်14နဲ့15ငါဖြစ်လျင်ငါတို့သခင်ယေရှုခရစ်လက်ဝါးကတ်တိုင်တော်မှတပါအဘယ်အရာ၌မျှဝါကြွားခြင်းမရှိပါစေနှင့်။ထိုလက်ဝါးကတ်တိုင်တော်မှဤလောကသည်ငါအဖို့ရိုက်ထားခြင်းကိုခံလျက်ရှိ၏။ငါသည်လည်းဤလောကအဖို့ရိုက်ထားခြင်းကိုခံလျက်ရှိ၏။အကြောင်းမူကားယေရှုခရစ်ထံ၌အယေပြားလှီးခြင်းအကျိုးမရှိမခံဘဲနေခြင်းလည်းအကျိုးမရှိသတ္တဝါသစ်ဖြစ်ခြင်းသာအကျိုးရှိ၏။ဤနည်းဥပရေသအတိုင်းကျင့်တော်သူရှိသမျှတို့အပေါ်၌၎င်းဘုရားသခင်ဣသရေလလူမျိုးအပေါ်၌၎င်းငြိမ်သက်ခြင်းနှင့်သနာတော်မူခြင်းသက်ရောက်ပါစေတော်တဲ့။ဒါ리고အခုအပိုင်ရှင်ယောဟန်ဩဝါဒစာမှာအချိန်ပေးပြီးတော့ကျွန်တော်တို့အသေးစိတ်ပြန်လည်လေ့လာနေရတာဟာအလွန်အလွန်အရေးကြီးလာပါတယ်။ယုံကြည်ခြင်း၌ပင်တွေ့ရသောမာနာဆိုရာရဲ့သဘောတရားကိုကျွန်တော်တို့မကြာခဏဖော်ပြပေးခဲ့ပြီးပြီဆိုတာကိုမိတ်ဆွေတို့မှတ်မိနေကြမှာပါမိတ်ဆွေတို့တတ်ရှင်းအပေါင်းတို့အသင်းတော်မှာအဲ့ဒီလိုအဖဖျားသခင်အပေါ်ယုံကြည်ခြင်းနဲ့ပတ်သက်လို့အထင်ကြီးတဲ့စိတ်မျိုးဝင်ကယ်တင်ရှင်သခင်ခရစ်တော်နဲ့ကားတိုင်းတော်ဟာဒုတိယနေရာမှာရောက်ပြီးတော့မိမိရဲ့ယုံကြည်ခြင်းခွန်အားဆိုတာကရှေ့တန်းမှာရောက်နေတယ်လို့ထင်ပြီးဆိုရင်အကျိုးရောက်ရပြီမိမိတူချင်းအတွက်ဖြစ်စီမိမိရဲ့အသင်းတော်အတွက်ဖြစ်စီအပြစ်ဖြစ်ရပြီဆိုတဲ့အချက်တွေးကိုကျွန်တော်တို့သတိရဖို့အထူးပဲအရေးကြီးလှပါတယ်တမန်တော်ကြီးရှင်ပေါလုဟာကောရိန္သုအသင်းတော်ကလမ်းချော်နေကြတဲ့ယုံကြည်သူတွေအတွက်အတော်ကြီးပြင်းပြင်းထန်ထန်တိုက်တွန်းခဲ့တဲ့အချက်တွေလည်းရှိပါသေးတယ်ကယ်တင်ရှင်သခင်ခရစ်တော်၌သာတည်ကြည်ရဲ့လားတမန်တော်၌ခိုင်ခံ့ခြင်းရှိကြရဲ့လားဆိုတဲ့မေးခွန်းကိုသူထုတ်ခဲ့ခြင်းပါကောရိန္သုဩဝါဒစာဒုတိယစာဆောင်အခန်းကြီး7အငယ်9မှ9အတွင်းမှအခုလိုတွေ့နိုင်ပါတယ်။သင်တို့သည်ယုံကြည်ခြင်း၌တည်သလားမတည်လို့ဟုကိုကိုကိုစစ်ကြောကြလော။ကိုကိုကိုစုံစမ်းကြလော။အစ်စ်မခံနိုင်သောသူမမှန်လျင်ယေရှုခရစ်သည်သင်တို့၌တည်တော်မူသည်ဟုကိုအကြောင်းကိုကိုမသိကြသလား။ငါတို့သည်အစ်စ်ခံနိုင်သောသူဖြစ်သည်ကိုသင်တို့သိကြလိမ့်မည်ဟုငါထင်မှတ်မျှော်လင့်ခြင်းရှိ၏။ငါတို့သည်အစ်စ်ခံနိုင်ကြောင်းကိုထင်ရှားစေခြင်းဟာငါအလိုရှိသည်မဟုတ်အစ်စ်မခံနိုင်သောသူကဲ့သို့ထင်တော်လေသင်တို့သည်ကောင်းမွန်စွာကျင့်စေခြင်းဟာမကောင်းသောအကျင့်တစ်စုံတစ်ခုကိုမျှမကျင့်မီအကြောင်းငါသည်ဖျားသခင်ကိုဆုတောင်းပတ္ထနာပြု၏ငါတို့သည်တမန်တော်ကိုစိတ္တခြင်းဟာအရှင်းမတတ်နိုင်ကြတမန်တော်ဘက်၌နေ၍သာတတ်နိုင်ကြ၏ငါတို့သည်အာနေ၍သင်တို့သည်အာကြီးသောအခါငါတို့သည်ဝမ်းမြောက်ခြင်းရှိကြ၏သင်တို့သည်စုံလင်မြည်အကြောင်းကိုသာအလိုရှိကြ၏ဟုတ်ပါတယ်ဒါဟာယုံကြည်ခြင်းအရာမှရင်းရင်အားပြောနေတဲ့ကောရိန္သုအသင်းတော်စီတို့တမန်တော်ကြီးမိကွန်းထုတ်ခဲ့ခြင်းပါသတိပေးခဲ့ခြင်းပါမိတ်ဆွေတို့တတ်ရှင်းအပေါင်းတို့တမန်တော်ကြီးရှင်ယောဟန်ရဲ့ဩဝါဒစာပထမစာဆောင်ဟာအစကတည်းကအဖဖျားသခင်နဲ့လူသားမိတ္တဟာယပြုဖို့အဖအီအိမ်တော်၌ပလင်တော်ရှိကိုသွားပြီးတော့အဖအီအလင်းတရားမှကိုယ့်အပြစ်များကိုကိုယ်ဖန်ရှင်းစေကြဖို့တိုက်တွန်းဩဝါဒပြုခဲ့တယ်။လူသားဆိုတဲ့တတ္တဝါအလုံးတို့ကိုဘုသူကိုမှဖြောက်မှတ်ပါတယ်။တော်ပါတယ်တတ်ပါတယ်အညစ်အကြေးကင်းစင်ပါတယ်ဆိုပြီးတော့မြောက်မပေးခဲ့ပါဘူး။အဲ့ဒီလိုအပြစ်မရှိဘူးလို့ထင်ရင်တောင်မှားပြီဆိုတာကိုပြင်းထန်စွာသတိပေးထားတယ်။နောက်တစ်ခါအခန်းကြီးနှစ်ကြပြန်တော့လေအာနေသူလူသားကလေးတွေဆိုတဲ့ little children လို့ခေါ်တဲ့ဝါဟာရကိုအသုံးပြုပြီးတော့ဓာတ်ရိုက်ဩဝါဒပြုရင်းနေအခုအခန်းကြီးတလျှောက်မှာပြန်ကြည့်လိုက်မယ်ဆိုရင်တော့ခရစ်တော်ဤချစ်ချင်းမြတ်တာတော်ဤကြီးမြတ်တော်မူခြင်းကိုဖော်ပြခဲ့ပြန်သလိုယုံကြည်သူလူအချင်းချင်းတို့ဟာလေခရစ်တော်ဤမြတ်တာတော်ကိုခိုးလုံခြင်းအဖြစ်အလင်း၌တည်၍အချင်းချင်းချစ်ကြရလိမ့်မည်ဆိုတာတွေ့ကိုဖော်ပြပေးခဲ့ပြီးဖြစ်ပါတယ်အဲ့ဒီပြီးခဲ့တဲ့အခန်းကြီး2ရဲ့အငယ်4နဲ့5မှာပြန်ပြီးကြည့်လိုက်မယ်ဆိုရင်ထိုသခင်ကိုငါတိဤဟုပြည့်ညတ်တော်တို့ကိုမဆောင်ဘဲလျက်ဆိုသောသူသည်မှုသာကိုသုံးသောသူဖြစ်၍ထိုသူ၌တစ္ဆာမရှိထိုသခင်ဤစကားတော်ကိုနားထောင်သောသူမြည်သည်ကဘုရားသခင်ကိုချစ်ချင်းမြတ်တာနှင့်အမှန်ပြည့်စုံ၏ငါတို့သည်ထိုသခင်၌ရှိကြောင်းကိုထိုသို့အားဖြင့်သိရကြ၏လို့ကျွန်တော်တို့တွေ့ကြရပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်ရဲ့ရှင်ယောဟန်ဩဝါဒစာပထမစာဆောင်ဟာချစ်ချင်းမြတ်တာဆိုတဲ့ဝေါ်ဟာရကိုအကြိမ်ပေါင်း30ကျော်တွေ့မြင်ရစေတဲ့ကြံကြီးဖြစ်တယ်။တနည်းအားဖြင့်ချစ်ချင်းမြတ်တာတရားကိုအနှစ်သာရအပြည့်အဝဖော်ပြသွားမယ်ကြံကြီးဖြစ်တယ်။ အဲ့ဒီချစ်ချင်းမြတ်တာရဲ့အနှစ်သာရကိုအပြည့်အဝဖော်ပြတဲ့နေရာမှာလေအခုအပိုင်းအခြားတွေဟာအတိတ်ကကြာလာလိမ့်မယ်လို့ကျွန်တော်အနေနဲ့တင်ပြထားခြင်းပါ रे မိတ်ဆွေအပေါင်းတို့နှုတ်ကပတ်တော်သမာကျမ်းစာဟာပြည့်ညတ်တော်တွေကြီးပဲမဟုတ်တဲ့ဖျားသခင်ရဲ့စကားတော်အလိုတော်တို့ကိုသိစေသောနှုတ်ကပတ်တော်သမာကျမ်းစာပဲအထူးသဖြင့်ဘာကိုအဓိကဖော်ပြသလဲဆိုတော့အဖဖျားသခင်သည်လူသတ္တဝါအားလုံးတို့ကိုအဘယ်မျှချစ်ချင်းမေတ္တာရှိသည်ဆိုတဲ့အချက်ပဲဖြစ်နေပါ रे မှန်ပါ रे ဒီချစ်ချင်းမေတ္တာဖြစ်ခြင်းကြောင့်လေသူပေးထားတဲ့ကယ်တင်ရှင်ယေရှုတရားနဲ့ဂရုဏာတော်တို့ဆရာဟာကျွန်တော်တို့အဖို့အသေးအသက်ပမာရယူလာရတာပဲဆရာကိုအခုအပိုင်းမှာကျွန်တော်ပြန်လဲဆင်ခြင်နှလုံးသွင်းကြရမှာဖြစ်ပါ रे ကောင်းပါပြီခရစ်တော်၌အမှန်တကယ်အသစ်ပြောင်းလဲခြင်းမရှိရင်ငါတို့ရဲ့ယုံကြည်သူအသင်းတော်ယုံကြည်သူအဖွဲ့အစည်းကနေပြီးတော့အဲ့ဒီလိုမပြောင်းလဲနိုင်သူတွေဟာအန်တီခရစ်၏အုပ်စုတွေအဖြစ်ထွက်သွားကြရလိမ့်မယ်ထိုသူတို့သည်ငါတို့ထံမှထွက်သွားကြလိမ့်မည်ဆိုတာတွေ့ကိုအသေးစိတ်ရှင်းလင်းတင်ပြအပြီးမှတမန်တော်ကြီးရှင်ယောဟန်နောက်ထပ်ဆက်လက်ပြီးတော့အခုလိုကျွန်တော်တို့အတွက်နှုတ်ကပတ်တော်ကိုဖော်ပြပေးလိုက်ပြန်ပါလေရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်20သင်တို့သည်တန်ရှင်းတော်မူသောဖျားဤလက်မှဘိသိက်ဂျေစုတော်ကိုခံရ၍ခတ်သိမ်းသောအရာတို့ကိုသိကြ၏ဘိသိက်ဂျေစုတဲ့ဒါဟာတန်ရှင်းသောဝိညာဉ်တော်သွန်လောင်းပြုပြင်၍ကောင်းကြီးနှင့်ထုံမွှန်းလိုက်ခြင်းကိုဆိုလိုခြင်းဖြစ်ပါတယ်ဘယ်လိုကောင်းမွန်တဲ့ဂျေစုပြုခြင်းဖြစ်တယ်အရှင်ဩဝါဘလောက်ထိကြီးမာတယ်ဩဇာတကောဘလောက်အထိလင်းနေတယ်တကောနဲ့ဘလောက်အထိပြည့်စုံတယ်ဆရာတွေ့ကိုရှေ့အခန်းကြီး28ကြာရင်တမန်တော်ကြီးအခုလိုဆက်လက်ရှင်းလင်းပြသွားအောင်မှာဖြစ်ပါတယ်သို့တော်လေတန်ရှင်းတော်မူသောဖျားဤလက်မှသင်တို့ခံရသောဘိသိက်ဂျေစုတော်သည်သင်တို့၌ရှိပြီဖြစ်၍အဘယ်သူမျှသင်တို့ကိုဆုံးမဩဝါဒပေးเสียအကြောင်းမရှိထိုဘိသိက်ဂျေစုတော်သည်ဖြစ်အောင်ဆောင်သည်မဟုတ်အမှန်ဖြစ်လျက်ခတ်သိမ်းသောအရာတို့ကိုသင်တို့အားသွန်သင်တော်မူသည့်အတိုင်းသင်တို့သည်သားတော်၌တည်နေကြလောတဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အခုဖော်ပြတဲ့ဘိသိက်ဂျေစုဆရာဟာလူအချင်းချင်းခရုသင်းကြီးမှုတ်ပြီးတော့ပေးတဲ့ဘိသိက်ဂျေစုမဟုတ်ဘူးကျွန်တော်ယုံကြည်သူခရိယန်လောကမှာတွေ့ရနေကြဖြစ်တဲ့အတိုင်းပဲဓမ္မဆရာတွေကိုလက်တင်ပေးတယ်ဆိုတဲ့သဘောလက်တင်မရသေးတဲ့ဓမ္မဆရာတွေကိုသင်ယုတ်ဆရာအဖသင်ယုတ်ဆရာအိုကြီးတွေကနေဝိုင်းပြီးတော့လက်တင်ပြီးတော့ကောင်းကြီးပေးတဲ့သဘောမျိုးမကဘူးအဖဖျားသခင်ပေးလိုက်သောဘိသိက်ဂျေစုတန်ရှင်းသောဝိညာဉ်တော်နှင့်သွန်လောင်းပြုပြင်၍ကောင်းကြီးနှင့်ထုံမွှန်းလိုက်ခြင်းဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဝိညာဉ်တော်ကကောင်းကြီးပေးတယ်ခတ်သိမ်းသောအရာတို့ကိုသိတယ်တဲ့ဘလောက်ထူးဆန်းလဲတန်ရှင်းသောဝိညာဉ်တော်အဖြစ်ဘိသိက်ပြုတယ်အဲ့ဒီအခါမှာဘိသိက်ပြုခြင်းကိုခံရသောသူဟာခတ်သိမ်းသောအရာတို့ကိုထိုးတွင်သိမြင်လာခြင်းအဖဖျားသခင်သိစေခြင်းသောအရာများကိုနှလုံးသား၌အလိုအလျောက်သိနာလေခြင်းကြည့်တွေ့ရခြင်းအလိုတော်ကိုခံစားရခြင်းဒါဟာ PhD လို့ခေါ်တဲ့ဓမ္မပါရဂုဘွဲ့ကြီးတွေရောက်လာတာလားဓမ္မဂုံတူးဆောင်စုတစိတ်ကြီးတွေနိုင်ငံခြားကဆက်ကပ်လာတာလားမဟုတ်ပါဘူးအဖဖျားသခင်ဤပဂရိနှင့်ကြည့်တွေ့ရခြင်းအဖဖျားသခင်နှင့်တလုံးတဝတိဖြစ်ရတဲ့အချိန်လောကကိုအောင်ခြင်းအခွင့်နဲ့အတူတူပဲဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အဖဖျားသခင်ဖန်ဆင်းပြုပြင်ထားတော်မူသောမြေလောကမှာအသက်ရှင်သန်ရပြီမှန်တော်လေမြေကြီးသားတို့သွားရလမ်းကိုသွားရမည်မှန်တော်လေအဖဖျားသခင်ဤကောင်းကင်နိုင်ငံတော်ဝိညာဉ်ရသကိုဒီမြေပေါ်မှာရှင်သန်ရဘဝမှာပင်လျှင်ထိတွေ့ရခြင်းပဲနှုတ်ကပတ်တော်အသက်လမ်းကိုအလိုအလျောက်ခံစားရတဲ့အစဉ်ဘလောက်ထိမြင့်မြတ်တဲ့အခွင့်အရေးဖြစ်သလဲဒါကိုဖျားသခင်ကိုယုံကြည်သူဖျားသခင်ကိုချစ်သူကယ်တင်ရှင်သခင်ခရစ်တော်ရဲ့ကယ်တင်ရှင်ယေရှုကိုလက်ခံဖြင့်နောင်တနဲ့ကြိုးပဲ့ကြေမွားသောနှလုံးသားစိတ်အစဉ်တို့နဲ့တိုးဝင်ချင်းကပ်သူတို့အပြည့်အဝခံစားရရှိနိုင်ပါ रे ။ဒါနဲ့ပတ်သက်ပြီးတော့ကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး1အတွင်းမှာတမန်တော်ကြီးရှင်ပေါလုအခုလိုရှင်းလင်းဖော်ပြပေးထားပါ रे ။ကျမ်းစာလာသည်နှင့်အညီဖျားသခင်ကိုချစ်သောသူတို့အဖို့အလိုငှာဖျားသခင်ပြင်ဆင်တော်မူသောအရာတို့ကိုလူမျက်စိဖြင့်မမြင်နားဖြင့်မကြားစိတ်နှလုံးဖြင့်မကြံစီသေး။ထိုအရာတို့ကိုဖျားသခင်သည်မိမိဝိညာဉ်တော်အားဖြင့်ငါတို့အားဖော်ပြတော်မူ၏။ဝိညာဉ်တော်သည်ဖျားသခင်၏နက်နဲသောအရာတိုင်အောင်ခတ်သိမ်းသောအရာတို့ကိုစစ်တော်မူ၏။လူ၏နက်နဲသောအရာကိုလူ၌ရှိသောမိမိစိတ်ဝိညာဉ်မှတပါ အဘယ်သူသိသနည်းထိုနည်းတူဘုရားသခင်၏နည်းနည်းသောအရာကိုဘုရားသခင်၏ဝိညာဉ်တော်မှတပါအဘယ်သူမျှမသိငါတို့သည်လောကီဝိညာဉ်ကိုမခံရကြဘုရားသခင်ပေးတော်မူသောအရာတို့ကိုသိခြင်းအလို့ငှာဘုရားသခင်ထံမှကြွလာသောဝိညာဉ်ကိုခံရကြပြီဘုရားသခင်ပေးတော်မူသောအရာတို့ကိုငါတို့သည်လူပညာကိုအမိပြု၍နားလေသောစကားနှင့်မဟောတန်ရှင်သောဝိညာဉ်တော်သည်ဝိညာဉ်နှင့်ဆက်ဆိုင်သောအရာကိုဝိညာဉ်စကားအဖြင့်ဖွင့်ပြ၍ပဲ့ပြင်တော်မူသောစကားနှင့်ငါတို့သည်ဟောကြ၏ဇာတိပဂရိလူသည်ဘုရားသခင်၏ဝိညာဉ်တော်အရာကိုမခံမယူထိုအရာတို့သည်မိုက်မဲသောအရာဖြစ်သည်ဟုထင်တတ်၏ထိုအရာတို့ကိုဝိညာဉ်အဖြင့်သာပိုင်းခြား၍နားလည်နိုင်သောကြောင့်ဇာတိပဂရိလူသည်နားမလည်နိုင်ဝိညာဉ်လူမူကားထိုအရာအလုံးစုံတို့ကိုပိုင်းခြား၍နားလေတတ်၏သို့တော်လေထိုလူကိုအဘယ်သူမျှပိုင်းခြား၍မသိနိုင်တဲ့သောတာရှင်မိတ်ဆွေအပေါင်းတို့ခမညာဟိုးလွန်ခဲ့တဲ့နှစ်ပေါင်းများစွာတုန်းကဓမ္မကျမ်းစာကျောင်းစင်ကာစာပုဂ္ဂိုလ်လေးတယောက်ဖြစ်တဲ့ကျွန်တော်ရဲ့ဆရာကြီးဒေါက်တာဂျီဗန်မက်ဂီဟာတောမြုပ်အသင်းတော်ကလေးတစ်ခုကသူ့ကိုဖိတ်တဲ့အတွက်ကြောင့်သွားရောက်ပြီးတော့တရားဟောရတယ်ပြီးတော့နောက်အဲ့ဒီတောရွာကလေးကပဲအင်အိုကြီးတစ်လုံးပေါ်မှာသူ့ကိုထမင်းကျွေးကြတယ်အဲ့ခံကြတယ်အဲ့ဒီအိမ်ပိုင်ရှင်ကတော့အဖွားအိုကြီးတယောက်ပဲအဲ့ဒါနဲ့ပဲအဲ့ဒီအဖွားအိုကြီးကိုစပွဲထိတ်မှထားပြီးတော့မိသားစုတွေကဝိုင်းပြီးတော့ထမင်းကျွေးကြတော့သူလဲအဲ့ဒီအိမ်မှာစကားအလပသလပပြောရင်းနဲ့သူအလွန်ကျေးဇူးတင်နေပျော်ရွှင်ဝမ်းမြောက်မိတယ်ပြီးတဲ့နောက်မှာတော့ပြန်ကန်ဒီအချိန်မှာဆရာကြီးကအမှုတော်ဆောင်ပညာတတ်ပေါက်ဆကလေးကလည်းတယောက်ဖြစ်နေတော့မိကလေးတောင်မှတုံတုံတုံတုံဖြစ်နေရှာပြီးဖြစ်တဲ့ဒီအမေအိုကြီးအတွက်သူစံစာအကိုအကားတွေနဲ့ဝိညာဉ်ခွန်အားရအောင်အာယပါယဟောပြောတော့မယ်ဆိုပြီးတော့ဟန့်ပြင်ခဲ့တယ်။ဒါပေမဲ့ तू ကလုံးဝမပြောရမဟောရသေးဘူး။အမေအိုကြီးကသူ့အတွက်ဆူတောင်းပေးတယ်။ဒါအပြင်သူ့အတွက်ကောင်းကြီးစကားတွေအမြောက်အများဖော်ပြတယ်။သူ့ကိုဆုံးမသွန်သင်ပေးတယ်ဆိုတာကို तू ကြုံတွေ့ခဲ့ရတယ်။အဲ့ဒီတော့မှပဲဒီအမေအိုကြီးဟာစာမတက်ရှာတဲ့ရှေးအဖွားကြီးပဲဆိုပြီးတော့ဆရာကြီးမက်ဂီအနေနဲ့ဒီအဖွားအိုကြီးကိုသိတ်နားမလည်ဘူးလို့အောက်မေ့မိတာဟာမှားတာပဲဆိုတာကိုအဲ့ဒီအချိန်ကျမှခံစားလာရတယ်။ဒီအမေအိုကြီးဟာစာမတက်ပြီမတက်တာမှန်နေ။သိတ်ပြီးတော့အိုမင်းရွတ်တော့နေတာမှန်နေ။မေးတုံနေတာမှန်နေ။ဒါပေမဲ့စံစာပေါင်းများစွာတို့ကိုအလွတ်ရနေတယ်။ဒါအပြင်အသက်ရှင်တော်မူသောအဖဖခင်သခင်စီမှသူ့ဘဝကိုသူအကျွင့်မဲ့အနှံထားသူလည်းဖြစ်တယ်။ဒါကြောင့်မလို့တန်ရှင်သောဝိညာဉ်တော်ဤဘိသိက်ကိုရရှိထားသူအမေကြီးတယောက်ပဲဆရာကိုဆရာကြီးအနေနဲ့အဲ့ဒီအချိန်မှာနားလေသဘောပေါက်လာရတယ်ဆရာကိုသူ့ရဲ့မှတ်တမ်းမှတ်ရမှာကျွန်တော်တို့တွေ့မြင်ရပါတယ်ဟုတ်ပါတယ်ဒါဟာတန်ရှင်တော်မူသောဖခင်ဤလက်မှဘိသိက်ကျေးဇူးတော်ကိုဒီအမေအိုကြီးခံစားထားရသောကြောင့်ခတ်သိမ်းသောအရာတို့ကိုသိနှင့်နေပြီဆိုတဲ့သဘောပါရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်27တမာတရားကိုသင်တို့မသိသောကြောင့်ငါရေး၍ပြလိုက်သည်မဟုတ်သင်တို့သည်တမာတရားကို၎င်းမှုသာရှိသမျှတို့သည်တမာတရားနှင့်မဆက်ဆိုင်သည်ကို၎င်းသိသောကြောင့်ငါရေး၍ပြလိုက်၏မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခမညာအထက်သင်္ကန်းစာပိုင်းတွင်မှာတုန်းကမိဆာဝါဒီအန်တီခရစ်တွေဟာငါတို့နှင့်မဆက်ဆိုင်တဲ့အတွေ့ငါတို့နှင့်အတူမနေနိုင်ကြဒါကြောင့်ထိုသူတို့ထွက်သွားကြ၏ဆိုတာကိုဖော်ပြထားပါတယ်။အခုအချိန်မှကျတော့မှုသာရှိသမျှသည်တမာတရားနှင့်မဆိုင်သည်ကိုတမာတရားကိုသိသောသင်တို့သိပါသည်တဲ့။ရှင်းနေပါတယ်မိတ်ဆွေအပေါင်းတို့။ပြီးခဲ့တဲ့သင်ခန်းစာတွေအပြီးအပြီးမှကလေးကကျွန်တော်ရှင်းပြခဲ့တဲ့အတိုင်းပဲကနဦးအသင်းတော်တို့တည်ပြီးကာလမှအစနောက်ဆုံးသောကတ်ကာလကဘာကြီးပြတ်သုံးသည့်အချိန်တို့တိုင်အောင်ခရစ်တော်၏တမာတရားနှင့်စာရန်မိဆာဝါဒီတို့ဟာအစဉ်အပြိုင်တက်ခိုက်သွားကြရပါလိမ့်မယ်။သမာတရားဆိုတဲ့အရာကိုကျမ်းစာ Bible လို့မပြောသလို Gospel လို့လည်းတမန်တော်ကြီးမဖော်ပြပါဘူး။ရိုးရိုးစင်စင်အင်္ဂလိပ်လို့ဖော်ပြလိုက်တဲ့ဝေါ်ဟာရကတော့ The Truth တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ကြိတ်မနိုင်ခဲမရလောက်အောင်တွေးခေါ်မျှော်မြင်ရေးသဘောတရားကြီးတွေပေါ်မှာအခြေခံတဲ့သမာတရားမဟုတ်ပါဘူး။နှုတ်ကပတ်တော်ကဖော်ပြလိုက်တဲ့ကယ်တင်ခြင်းကျေးဇူးတရားကိုသိရင်အလိုလိုမြင်ရတဲ့သမာတရားသာလျှင်ဖြစ်ပါလေ။အဖဖျားသခင်ဤသစ္စာတရားကိုဖော်ပြသောသမာတရားပါ။ဒီသစ္စာတရားအမှန်ကိုအခုတမန်တော်ကြီးရဲ့အသင်းတော်တွေဟာသိကျွမ်းနားလည်ခဲ့ကြပြီပါပြီ။လက်ခံလို့လည်းပြီးကြပြီပါပြီ။သိကျွမ်းနားလည်ပြီးသူတို့မှအာပေတိုက်တွန်းလိုသောစေတနာသဘောရှိသလိုလက်ခံပြီးသူတွေမှ လက်ခံပြီးသားတစ္ဆာတရားအပေါ်မှာမယိမ့်မယိမ့်ကြောက်စာတိုင်းများပမာယုံကြည်ခြင်းခိုင်မာစေလိုတဲ့သဘောကိုလည်းဖော်ပြလိုက်ခြင်းဖြစ်ကြောင်းပါသင်တို့သည်တန်ရှင်းတော်မူသောဖျားဤလက်မှဘိသိက်ကျေးဇူးတော်ကိုခံရ၍ခတ်သိမ်းသောအရာတို့ကိုသိကြ၏
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး2အခန်းငယ်22ကနေအခန်းငယ်24အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရယ်